ရပ်ပြည်နယ်မြောက်ပိုင်းကုခတ်မြို့နယ်မှာမွေးစေဝအမြောက်များဖမ်းဆီးရမိခဲ့တဲ့အကြောင်းတင်ဒေါက်တင်နဲ့စစ်တမ်းမှုတွေကိုဖိတ်ခေါ်ပြသတဲ့ခီးစဉ်မှာတမတော်ရဟရင်တစဉ်မတော်တဆမှုဖြစ်ရမှာလေမှုနှူးသာထိခိုက်မှုရှိတဲ့အကြောင်းမြန်မာစစ်တပ်ကပြောလိုက်ပါတယ်။ကုခတ်မြို့နယ်ကောင်းခါချေးရွာလွယ်ကန်ချေးရွာနဲ့အနီးအနားနယ်မြေတွေမှာဖေဖော်ဝါရီလ28ရက်နေ့ကနေမတ်လ4ရက်နေ့ထိတိုက်စီရမိထားတဲ့ငွေကျပ်93ဘီလီယံကျော်တန်ဖိုးရှိတဲ့မွေးစေဝရည်နဲ့ထုတ်လို့ရမှာအသုံးပြုတဲ့ပစ္စည်းတွေကိုရှင်းလင်းပြသဖို့ပြည်ရင်းပြည်ပမီဒီယာကသတင်းသမားတွေစစ်တမ်းမှုတွေကိုတက်မလို့ကတောက်ချန်နေစောပိုင်းမှာလေချောင်းကနေခေါ်ယူခဲ့တာပါ။ဒါရင်မလဲညနေပိုင်းပြန်လည်ထွက်ခွာခြင်းမှာရဲရင်တစဉ်စစ်ချေရုံမှုကြောင့်မြေပေါ်ကိုပြုတ်ကျရာကရဲရင်မှုတွေရဲ့ထိမ့်သိမ်းမှုကြောင့်အထိခိုက်အနေချင်းနဲ့ဆင်းသက်နိုင်ခဲ့တဲ့အကြောင်းတက်မလို့ကဝေးဦးစည်းချုပ်ရုံးကသတင်းထုတ်ပြန်ထားပါတယ်။မတော်တဆမှုတွင်ရဲရင်မှုနှစ်ယောက်သာထိခိုက်ဒဏ်ရာရခဲ့ပြီးဒဏ်ရာရမစိုးရင်ရဘူးလို့လည်းပြောဆိုထားပါတယ်။ခီးစင်မှာအတူလိုက်ပါလာတဲ့သတင်းတောက်တွေစစ်တမ်းမှုတွေကိုတော့တခြားရဲရင်တွေနဲ့လာရှုံးမျိုးကိုပို့ဆောင်ပေးခဲ့ပြီးရန်ကုန်ကိုတက်မလို့လေရင်တွေနဲ့ဆက်လက်ပို့ဆောင်ပေးတဲ့အကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြခဲ့တာပါ။ရဲရင်လေးစင်းနဲ့သွားတဲ့ခီးစင်မှာနိုင်ငံတကာစစ်တမ်းမှုတွေလိုက်ပါလာတဲ့ရဲရင်မှာမတော်တဆမှုနဲ့ကြုံရတာလို့လည်းခီးစင်မှာလိုက်ပါသွားတဲ့ VOA သတင်းတောက်ကပြောဆိုထားပါတယ်။